ပုဂိုတိုင်ကြောက်ကြီးမြို့နယ်နတ်တန်ကွင်းရဲစခန်းတိုက်ခိုက်ခံရပြီးစစ်တပ်ကလေယာဉ်တွေနဲ့ပစ်ခတ်ပုံကျဲခဲ့ပါတယ်။စစ်တောင်းမြစ်ပေါ်ကိုဖြတ်ပြီးကြောက်ကြီးနဲ့နတ်တန်ကွင်းကိုဆက်သွယ်ထားတဲ့တရားလဲမိုင်းကွဲခံရလို့ပျက်စီးသွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲပြင်းထန်နေတဲ့အတွက်စစ်ပေးရှောင်နေရသူတွေလည်းရှိနေပါတယ်။ဒီကြောင့်သတင်းပေးပို့ချက်ကိုအခြေခံပြီးကိုယ်စားဝင်လိုက်ပြောပြပေးပါရှင
်။ပုဂိုတိုင်ကြောက်ကြီးမြို့နယ်အတွင်းမှာရှိတဲ့နတ်တန်ကွင်းရဲစခန်းကို KNL နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကဇွန်လ6ရက်မနေ့၄နာရီကျော်ကစလို့ဝင်ရောက်တိုက်ခတ်ခဲ့ပြီးမနေ့ပိုင်းမှာစစ်တပ်ကလေယာဉ်တွေနဲ့ပစ်ခတ်ဘုံးကျဲတာတွေရှိခဲ့တဲ့အထိတိုက်ပွဲပြင်းထန်ခဲ့တာပါ။ဒါအပြင်စစ်တောင်းမြစ်ကိုဖြတ်ပြီးကြောက်ကြီးနဲ့နတ်တန်ကွင်းကိုဖြတ်တန်းတဲ့မြစ်ကူးတရားလဲမိုင်းတံကြောင့်သွာလာလို့မရတော့တဲ့အထိပျက်စီးသွားခဲ့ပါတယ်။စစ်တပ်ကလေယာဉ်တွေနဲ့ဘုံးကျဲတိုက်ခိုက်တာကြောင့်နေအိမ်တွေပျက်စီးတာရှိပြီးဒေသကတချို့လဲထိခိုက်ဒဏ်ရာရှိခဲ့ပါတယ်။တိုက်ပွဲအခြေအနေကိုသိရှိတဲ့ဒေသခံတဦးကအခုလိုပြောပြပါတယ်
။အဲမနေ့ဒီနေ့ဘုံးပြည်မှာနတ်တန်ကွင်းမှာတိတိတိုက်ပွဲဖြစ်တယ်။တိုက်ပွဲဖြစ်တဲ့နေရာကနတ်တန်ကွင်းရေစကန်နတ်တန်ကွင်းစစ်တောင်းတရားနတ်တန်ကွင်းအရှိဘက်ကိုနော်။အဲ့ဒီနေရာသုံးကြီးနေရာတော့ခွဲပြီးတိတိတိုက်ပွဲဖြစ်တယ်။နောက်တစ်ခုကအဲနတ်တန်ကွင်းတရားစစ်တောင်းတရားပေါ့လေ။အဓိကအားဖြင့်တမဟာ၃နဲ့တမဟာ၅ကိုစစ်ကောင်စီစစ်ကူတွားနေထောက်ပို့လာကြောင်းပြောပြတဲ့နေရာကိုအသုံးပြုနေတဲ့စစ်တောင်းတရားကိုချူလိုက်ချူလိုက်ပြီးတိတိကြပြီမှာစစ်ကောင်စီကရဟိတ်ကူလာတယ်ပေါ့နော်။လေနဲ့လာပြတဲ့ခါမှာတိကျိကြဆုံမှုကြီးကတော့တိကျိမှုတွေပေါ့ပြည်သူကတော့လေနဲ့လာပြပြီးတိကျိတိကျိတရားရပေါင်းလို့ကျွန်တော်တိကျိတရားရလာရှိတဲ့အိမ်မော်ကြီးကြီးတဲ့ကြာလာရှိတဲ့မှန်ကြီးပွဲဝါလာရှိတဲ့အဲ့ဒါလေးကိုရှိပါနော်
တိုက်ပွဲက၃နာရီကျော်နေပါကြာမြင့်ခဲ့ပြီးတိုက်ပွဲဖြစ်ပေါ်တဲ့အနီးနားကခြေရွာအတော်များများကဒေသခံတွေဟာတင်းရှောင်နေကြရပါတယ်တရားပျက်စီးသွားတဲ့အတွက်ကူးတန်းသွားလာလို့မရတော့ဘဲတချို့ကတင်းရှောင်နေရတယ်လို့မတင်းရှောင်တဲ့သူတွေလည်းရှိနေပါတယ်စစ်ပေးဆောင်တွေရဲ့အခြေအနေနဲ့ပတ်သက်လို့ကြောက်ကြီးဒေသခံတဦးကလည်းအခုလိုပြောပါတယ
်။အဲစစ်ပေးဆောင်နေထားကြတော့ခုတော့ဟိုဘက်ကျဲမှာရှိတဲ့စစ်ပေးဆောင်နေထားကြတော့ဒါကလို့လေဒီဘက်ကကူးရအောင်ပေါ့မလွယ်တော့ဘူးလေ။ဒါလည်းမရှိတော့လေဒီဘက်ကကူးရအောင်လို့မလုပ်ဘူး။ဘယ်လိုစဉ်းစားလို့ဆောင်ကြမယ်ဆိုရင်ဒါနဲ့အနည်းဆုံးချမ်းကပေါ့ဒါပဲချမ်းကဒီကလေးကျိုးရလေမျိုးအရီကိုရေကိုပဲကိုပြီးတော့နေထားတဲ့နေကြတဲ့နေထိုင်မှုလေးတွေမှာရှိတာပေါ့
။အခုတိုက်ပွဲဖြစ်ပွားတဲ့နေရာဟာညောင်လေးပင် KI ကရင်အမျိုးသားအစည်းအရုံး KNU KNLA တပ်မဟာ3ထိန်းချုပ်နယ်မြေဖြစ်ပြီးတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းမထုတ်ပြန်သေးသလို KNL ဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူး။အရင်ကလည်းကြောက်ကြီးမြို့နယ်အတွင်းမှာစစ်တပ်နဲ့ KNL နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေအကြားမကြာမကြာတိုက်ပွဲဖြစ်ပွားလေရှိခဲ့ပါတယ်ခင်ဗျာ။